โอเคအထူးကိုဆရာဝန်ကြီးဒေါက်တာရေမွန်တိဝေခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်လာပြီးအိမရတာနဲ့ပတ်သက်လို့ဘလို့ဘယ်ပုံဖြစ်ရတဲ့အကြောင်းကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှဒီတစ်ခေါက်တော့ဆရာရေဘလို့ကုစားဖို့ကိုပြောမှမို့အရေးကြီးဆုံးလို့ဆရာပါဆရှင်းပြခြင်းလ
ဲအိမပြောတဲ့အတွက်ကြောင့်ခုထုံးမှာပါလဲဆိုလို့ရှိရင်တော့ဒီလိုအခက်ခဲကြုံပြီးတော့စိတ်ချောက်ချပြီးတော့စိတ်ဓာတ်ကျသည့်တိတိဖြစ်လာနိုင်တယ်အဲ့လိုအချိန်မှာအလိုအဆုံးအချိန်တစ်ခုဟာသူ့ကိုနားလည်မှုပေးနိုင်တဲ့ဆွေးနွေးပေးနိုင်မဲ့emotional support ပေးရမယ်အနေထားအရေးကြီးဆုံးဖြစ်တဲ့အချိန်မှာဒီအချိန်မှာအထီးကျန်သွားပြီးတော့သူ့မှာရှိုးပါတဲ့တက်ရောက်မှုတွေအများလုံးအကြီးတော့အဲ့လိုမပြောတော့ဘူးအဲ့ဒီမှာကျွန်တော်ထပ်နောက်တစ်ခုပြောချင်တာကလူတူနဲ့တူမတူဘူးဆိုတာလည်းပြောချင်တယ်တချို့ကပုံပြီးခံနိုင်ရင်ရှိတယ်စိတ်ကြီးကြမှာရေပိုကောင်းတယ်တချို့ကျတော့ underlying problem ငိုရေကကြောက်တဲ့လူလန့်တဲ့လူ generalized anxiety ဘာလို့ဖြစ်တဲ့လူနော်ကိုယ့်အနေကိုယ်လည်းယုံကြည်မှုသိပ်မရှိတဲ့လူသူများကလည်းမိသားစုကိုပိခိုး psychologically ပိခိုးတတ်တဲ့လူပေါ့လေindependent မဖြစ်ပဲအဲ့လိုလူတွေကြတော့ပူဆိုးတဲ့ခါကြတော့အိတ်ပဲပြောတဲ့ဥစားရဲ့ဟိုအကြောင်းတွေအိတ်အကြောင်းတွေပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုကုစားပေးနိုင်မလဲဆရာ
ကျွန်တော်ခုနပြောတဲ့အချက်လက်ကလေးတွေကိုနားလေသဘောပေါက်ပြီးတော့အခွင့်အရေးရလို့ပေါ့လေတွေးခွင့်ရတယ်ဓမ္မမဟုတ်လို့ဆက်လည်းပဲတွေးခွင့်မရဘူးဆိုရင်တော့မှ virtual ပေါ့လေကျွန်တော်အခုကတော့ဒီ tele help လို့ဟာပြော internet ကနေပြီးတော်တော်ဆုံတွေ့ဖို့ပြောဆိုဖို့အဲ့ဒီအခွင့်အရေးရဖို့လိုတယ်ဘာကြောင့်သူက they have to stay connected with people နော်သူသူချစ်ခင်တည်သက်တဲ့လူတွေရဲ့အားပေးမှုတွေးဆမှုအဲ့ဒါအရေးကြီးဆုံးအချက်ဖြစ်တယ်နံပါတ်1ကအားပါပဲအဲ့ဒါကိုကျွန်တော်တို့ကြိုးစားပြီးတော့လုပ်ပေးရမှာပေါ့နော်အားပေးစကားပြောတာအဲ့အားပေးစကားပြောတဲ့အချိန်မှာအရေးကြီးဆုံးအချက်ကသူ့ကို sympathy ဖြစ်ုံနေနော် sympathy ဆိုတာကတနာတာပေါ့လေဖြစ်မှဖြစ်ရလေလို့အဲ့ဟာသွားပြီးတော့ပြောပြုံနေတခုကမလုံတော့ဘူးခင်ဗျဘာကြောင့်လဲဆိုတော့သူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံကြီးကကြီးမားလာတယ်သူခံစားချက်ကိုစိတ်ချယုံကြည်တဲ့သူပြောပြခြင်းပဲဒါမှသူ့ရှင်နေတဲ့ဟာပေါ့သွားမယ်လေအဲ့ဟာကိုအခုရေးကိုရဖို့တည်းဆိုလို့ရှိရင်တနာပါတယ်တော့အစီအမပြေဖြစ်သွားတာပဲအစီမကောင်းပါဘူးအဲ့လိုပြောတာတခုတည်းတော့သူ့ပါသက်တာမှုမရနိုင်ဘူးဘာသက်တာမှုပြနေလဲဆိုရင်သူ့ခံစားချက်ကိုနားလေတယ်ဆိုတာကိုပြသနိုင်ရမယ်သူပြောတာကို attentively listen လုပ်ရတာပေါ့နော်သူ့ခံစားချက်ကိုအဲ့မှာသူကပြောချင်တဲ့စိတ်ပေါ်လာပြန်ဆက်ဆက်ပြောမယ
်ဘာရောစိုက်ပြီးတော့ကိုခံစားရတယ်လို့မျိုးပေါ့နော
်အဲ့အဲ့လိုကသူ့နေရာ
အလားတူခံစားရတယ်လို
့ Okay သူ့နေရာကိုကဝင်ပြီးတော့ပေါ့လေသူကမှအဲ့တော့အာဒါတော်လေးကိုကိုကိုရံလည်းအဲ့လိုဆိုလို့ရှိရင်တော့အဲ့လိုဖြစ်မှာပဲပေါ့နော်ဒီလိုဖြစ်တဲ့ဥစ္စာကဘလို့နားလေတယ်ဆိုတော့သူကပြတ်သားပေးလိုက်လို့ရှိရင်သူ့ရဲ့ခြေထဲမှာခံစားချက်ကပေါ့ပေါ့နိုင်တယ်အဲ့ဒါကိုကျွန်တော်တို့က psychologically emotional ventilation လို့ခေါ်တယ်
ဟုတ်ကဲ့စိတ်ထဲမှာအသက်ရှိဖို့ရတာတော့ပါဆရာနော
်ဟုတ်ကဲ့အသက်ရှိဖို့ရတော့ဒါဆို counseling method ရဲ့အဓိကအချက်ပဲလေအဲ့တော့ professional counseling ရှိလို့ဆိုတော့ကောင်းတာပေါ့နော်အဲ့ဒါမျိုးမရှိတဲ့ဆရာဝန်တော်လည်းကောင်းစာမန်လူကလည်းမိတ်ဆွေပေါင်းတွေကလည်းသူနဲ့ဆက်ဆံတဲ့နေရာမှာသူ့ရဲ့အထက်မှာဟာကိုစိတ်ကခံစားချက်တွေကိုထုတ်ဖော်ပေးဖို့နဲ့အဲ့ဒါကိုပံ့ပိုးပေးဖို့ support လုပ်ပေးဖို့ပေါ့လေသူပြောတဲ့စကားကိုလိုက်နားထောင်တာပေါ့နော်အဲ့လိုလုပ်ပေးခြင်းအားဖြင့်အမှန်လေးပြောတာနားထောင်ပြီးတော့မှကိုကသူ့ empathy ဖြစ်တာပေါ့သူဖြစ်တာကိုခံစားနိုင်ပါတယ်ဆိုတော့ကိုကိုယ်လည်းခံစားသူခံစားရပါတယ်နားလည်ပါတယ်ဒါ immediate ကြီးကျယ်တဲ့ trauma ကြီးပဲအဲ့ဒါကိုဖြတ်သန်းနေရတာကိုကနည်းနည်းတော့သတိနဲ့ဖြတ်သန်းလို့မရဘူးသူလုပ်နေတာဆိုတော့အဆင်ပြေပါတယ်အဲ့ဒီသဘောမျိုးကပြတ်သားပေးနိုင်ရင်သူ့ကိုသက်သက်မှုရပါတယ်တချို့ဆိုလို့ရှိရင်အဲ့ဒါနဲ့ကိုသက်သက်မှုရပါတာရှိတယ်
ဟုတ်ကဲ့နောက်ရောဆရာကြီးဘယ်လိုကုစားပေးနိုင်သေးလဲ
နောက်အရေးကြီးဆုံးချက်ကတော့အိတ်ဖို့လို့ရဆိုလို့ရှိရင်သူ့မှာရှိတဲ့ anxiety တွေကိုကြောက်လန့်ထိတ်လန့်တဲ့ဟာတွေကိုမြန်မြန်ဆန်ဆန်သက်သာဖို့ဆိုတဲ့စိတ်ကိုသူရှာမှာပေါ့လေအဲ့ဒီအချိန်မှာကျွန်တော်က anti anxiety medication တွေပါလာတာပေါ့လေများသောအားဖြင့်ကျွန်တော်တို့ကအဲ့ anxious ဖြစ်တဲ့လူတွေဆိုဆရာဝန်တွေက anti depressant ဆိုတဲ့စိတ်တက်ကြတာကိုပြန်ကောင်းစေတဲ့ဆေးမျိုးအဲ့ဒီမှာလည်း anti anxiety ဆိုတဲ့ property ပါတော့အဲ့ဒါလေးအနည်းချင်းပြလိုက်ချင်းအဖြစ် anxiety သက်သာမှုရအောင်လုပ်ပေးတတ်ဒါပေမဲ့တကယ် anxiety ဆေးတွေကလည်းအဆုံးထက်တယ်ပေါ့ဒါဘာလို့သိပြောဆရာဝန်သိမတုံးတာလဲဆိုလို့ရှိရင်အဲ့တော့ benzodiazepine လို့ခေါ်တော့ပေါ့လေဥပမာ diazepam or valium and not တော့ဘယ်မှာသုံးနေဆေးက zenex လို့ခေါ်တော့ပေါ့လေ aprazolam ဒီဆေးတွေကမကောင်းဘူးနော်ဆိုကောင်းတယ် relax ဖြစ်သွားမယ်သက်သာမှုရမယ်အဲ့ဒီပြောရင်သူကအိတ်ပြောသွားမယ်ပေါ့လေဒါပေမဲ့အဲ့ဆေးကိုမမလေးတောက်လိုက်ပြီဆိုရင်မကြသောအချိန်မှာဆေးကို dependent ဖြစ်သွားတယ်ဆေးဆွဲသွားတာပေါ့အဲ့တော့ကျွန်တော်ဆိုလိုချင်တာကဒီဆေးကိုတောက်မယ်ဆိုရင်ခဏပဲတောက်ရမယ်3-4ရက်လောက်တောက်တာဘာပြောလို့မရှိဘူးအဲ့ဒါပြီးခဏဖြတ်ပြရမယ်ဆိုတော့နောက်2-3ရက်နေလို့တလုံးထပ်တော့ပြီးတောက်မယ်အဲ့တော့ဆိုလိုချင်တာက intermittent ပေါ့လေ
ဖြတ်တောင်းဖြတ်တောင်းပါဆန်နော်ကြားလေးဖြတ်ပြီးတော့
သူဇက်တိုက်ဖို့ပဲနဲ
့ရက်အနေငယ်ချားပြီးတော့
ရက်အနည်းငယ်ချားပြီးတော့ဟိုတခါလေးလိုရင်တောက်တော့အဲ့ဒါဆိုလိုချင်တော့ဟိုဆေးဆွဲတဲ့ဇာလမရောက်တော့ဘူးပေါ့နော်အဲ့ဒီဆေးထဲမှာကကျွန်တော်ပြောလို့ Valium ဆိုတာရှိတယ် Xenex ဆိုတာရှိတယ် Valium ဆိုတဲ့ဆေးမျိုးက non active ခေါ်တယ်သူခန္ဓာကိုယ်ထဲမှာတော်တော်ကြာကြာနေတယ်တလုံးတော့ပြီးရဲဆိုတာ2ရက်လောက်ကတော့24 hour 72 hour အထက်မှာကြာနေတယ်ပေါ့နောက်ဟိုကျတော့ Xenex ကိုဆေးဖို့ကျတော့ Alprazolam ဆိုတာ short active ခေါ်တယ်သူကပိုကောင်းတယ်ဘ ဘာလို့ဆိုတော့ဟိုက loan acting state ဟာတောက်ပြီးချက်ချင်းအစွမ်းမထည့်ဘူးနှစ်နာရီလောက်နေမှသူအစွမ်းပြတယ်ဇဲနဲ့ဆိုတဲ့စေးကတောက်လိုက်တာနဲ့ချက်ချင်းအစွမ်းထက်ချက်ချင်းသူကစိတ်ကညင်သွားတယ်အိတ်ချင်သွားတယ်အဲ့လူကပူကြိုက်တယ်တော့ဒါပေမဲ့ချက်ချင်းခန္ဓာကိုယ်ထဲမှာ၈နာရီ၁၀နာရီတည်းမှာသူထွက်သွားအောင်အဲ့စေးတကူကမရှိတော့ဘူးအဲ့တကယ်လို့အဲ့စေးနဲ့ယင်မာပြီးတော့ဆက်တောက်နေတဲ့လူတယောက်ဆိုရင်တနေ့တာမှာနောက်တစ်ခါပြန်တောက်ချင်တဲ့စိတ်ကပေါ်လာတယ်အဲ့ဒီမှာ withdrawal symptom က
ဆေးဆွဲတဲ့လက္ခဏာပါဆရာနော
်ဆေးဆွဲတဲ့ withdrawal ပြဿနာပိုကြီးကျသွားတယ်လူကမတော့မနေတော့ဒီဆေးပဲတော့လိုက်ရှာပြီးတောက်ရတယ်အဲ့တော့နော် benzodiazepine ရဲ့အတိပယ်က liver lock စတဲ့တောက်ရင်ဘယ်ဆေးဖြစ်ဖြစ်အဲ့ဆေးဆွဲတဲ့လက္ခဏာပေါ်လာလိမ့်မယ် even valium တော့မှ intermittently တောက်ဖို့လိုအပ်တဲ့ခါမှာတောက်ဖို့မလိုအပ်ရင်မတောက်ဖို့နောက်တစ်ခါတောက်နေရင်လည်းအခုတက်သက်တာပေါ်ပြီးဆိုတော့ဆက်တောက်ဖို့လိုလို့ရှိရင် short ပြီးတောက်ပါမယ်အပေါ်တိုးတောက်မယ်ဆိုတာ short ပြီးတောက်ပါမယ်တလုံးကနေတစ်ဝက်တောက်မယ်တော့တလားနှစ်လားဒီမှာဒီဆေးကိုဖြတ်ပြရအောင်အဲ့တော့ဆရာဝန်တွေကတော့ဒီဆေးလိုအပ်လို့ရှိရင်ခဏပေးပေးမယ်ဒါပေမဲ့တကယ်ရေးရှိလိုလာပြီဆိုရင်ကျတော့ anti depressant ဆိုတော့ရှိတယ
်ဟုတ်ကဲ့စိတ်သက်ချတာကိုပြန်တက်အောင်လုပ်ပြီးတဲ့ဆေးပေါ့ဆရာနော
်စိတ်သက်ကိုပြန်မြင့်တင်လာစေတဲ့ဆေးနော်အဲ့ဒီဆေးမှလည်းပဲနည်းနည်းအိပ်စိတ်တက်တက်တက်ပါတယ်ခုန relaxation စိတ်ကိုညင်အောင်လုပ်တဲ့တက်လည်းပါတယ်အိပ်စိတ်တွေအများကြီးရှိပါတယ်ခင်ဗျာဥပမာ mirtazapine ဆိုလို့ရှိရင် anti depressant အိပ်ပျော်လည်းနည်းနည်းအထောက်အပံ့ပို့တယ်ကိုစေးလေတော့သူကချက်ချင်းကြီးအစွမ်းထက်တယ်တော့မဟုတ်ဘူးလေဒါပေမဲ့သူ့ကိုကြိုးစားပြီးတောက်လို့ရှိရင်အိတ်တဟာကိုတက်တောင်လုပ်ပေးနိုင်တယ်နောက်တစ်ခြားစေးလေအများကြီးရှိပါတယ်အဲ့စေးလေတွေနဲ့တွဲတောက်တဲ့သဘောမျိုးပေါ့နော်ဒီ benzodiazepine ကိုဖြတ်ဖို့တိုးတယ်ဆိုရင်ဖြတ်တဲ့အချိန်မှာဒီစေးနဲ့ပေးထားပြီးတော့ဒီ antidepressant ဇက်တိုက်တောက်လို့ရတယ်ဆရာဝန်ပေးလိုက်လို့ဇက်တိုက်တောက်အောင်လေ6လဖြစ်ပြီးတစ်နှစ်ဖြစ်တောက်အောင်သူကဆွဲလည်းမဆွဲဘူး
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ